Welcome to the Voice of America in Burmese.
mingala nya chan ma shin voa မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒေတာရင်းကောင်းဆောင်လေးနဲ့တွေ့ဆုံပြီးကုန်သွယ်ရေးမြောက်ကိုရီးယားရေးတို့ကိုအလေးထားဆွေးနွေးပါတယ်။အာဆီယံထိပ်သီးကောင်းဆောင်လေးညီလာခံမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေရေးကိုဆွေးနွေးကြပါတယ်။အီရန်အီရတ်နယ်စပ်တစ်လျှောက်လှုပ်ခတ်ခဲ့တဲ့ငလျင်တံကြောင့်တေဆုံးသူ300ကျော်ရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တင်တွေကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ဖိလစ်ပိုင်မှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးဆွေးနွေးခဲ့တယ်ဆိုတဲ့သတင်းမှာကတော
့ Well, I can confirm that the Rohingya people's plight was discussed in the plenary. It was specifically brought up by two member states and Myanmar.
ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရသူ Harry Rocky ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ချင်းပြည်နယ်ပလဲဝါမြို့ထဲရခိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ချင်းဒေသခံတထောင်နေပါအသက်ဘေးလို့တင်းရှောင်နေကြတဲ့တွင်ဒီကနေ့ကြောက်တဲ့အမျိုးသားနေမှာပွဲလမ်းသဘင်ကျင်းပတာတွေနှဲလာနေတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုရန်ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘိုတိုဒီကနေ့တနင်္လာနေ့မနက်ပိုင်းတွေ့ဆုံကြဖို့ကနအူစီစဉ်ခဲ့ပေမဲ့ဆွေးနွေးပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေထပ်တိုးပါဝင်ခဲ့ပါတယ်။အခုလိုအပြောင်းအလဲဟာဆိုရင်ဒေတာရင်းလုံခြုံရေးအပေါ်သုံးနိုင်ငံတို့အနေနဲ့ဆွေးရည်မှုတိုးလာတာကိုပြသနေတာဖြစ်ပါတယ်။အထူးသဖြင့်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ရင်တက်ဒုံးကျည်အစီအစဉ်တွေအပေါ်တုံ့ပြန်ကင်တွယ်ရေးနောက်တရုတ်ဘက်ကရေပြင်ပိုင်ဆိုင်မှုကိုတိုးချဲ့ပြောဆိုလာနေတာတွေကိုထိညီရို့ဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆောင်ကျဉ်းနိုင်ဖို့အတွက်သုံးနိုင်ငံထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ရေးကအဓိကဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့ဒေတာရင်းမှာမစင်မချင်းရန်စချင်းချောင်နေတာတွေကိုသဘောပေါက်နားလည်ပြီးရပ်သွားစေရေးအခိုင်အမာလုပ်ဖို့သဘောတူခဲ့ကြတယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ပစိဖိတ်သမုဒ္ဒရာအနောက်ဘက်ခြမ်းမှာတော့အမေရိကန်လေယာဉ်တင်တင်မော30ပါဝင်တဲ့ရေတပ်လေ့ကျင့်မှုကြီးကိုအင်အားပြတဲ့အနေနဲ့ဆောင်ရွက်နေပါတယ်။အမေရိကန်ရေတပ်တင်မော၄လေယာဉ်တင်တင်မော၄ကိုတောင်ကိုရီးယားရေတပ်နောက်ဂျပန်ကာကွယ်ရေးတပ်ဖွဲ့တို့ကလည်းပူးပေါင်းခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကတော့ဆက်နှစ်ရက်ကြာအာရှ၅နိုင်ငံခီးစဉ်အပြီးဝါရှင်တန်ကိုပြန်ရောက်ချိန်မှာမြောက်ကိုရီးယားအရေးကုန်သွယ်ရေးတွေနဲ့ပတ်သက်ပြီးအရေးကြီးတဲ့ကြေညာချက်ထုတ်မယ်လို့ပြောဆိုထားပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံညီလာခံချင်းပါရာဖိလစ်ပိုင်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတထရန့်ကဒီကနေ့မှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ဦးတို့အနေနဲ့အစ္စလာမစ်အစွန်ရောက် ISIS အရေးမူးယစ်မှောင်ခိုကိစ္စနဲ့ကုန်သွယ်ရေးတို့ကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ပြူတော်ပြောခွင့်ရကပြောဆိုပါတယ်ရှင်။
အီရန်နဲ့အီရန်နယ်စပ်တစ်လျှောက်မနေ့တနင်္ဂနွေနေ့ကလွတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း300ကျော်သေဆုံးပြီး2500ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။လူပေါင်း328ဦးသေဆုံးခဲ့ရပြီးအများစုကကမန်ရှားပြည်နယ်ဆာပိုအယ်ဇာဟက်မြို့ကအများဆုံးဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှဖော်ပြပါရတယ်။ငလျင်ဒဏ်သင့်သူတွေကိုကယ်ဆယ်နိုင်ဖို့ကူညီကယ်ဆယ်ရေးလုပ်သားတွေမနာမနေရှာဖွေနေကြပါရတယ်။အီရန်နိုင်ငံခဒေတာကဟဲလပ်ဂျီမျိုးအနည်းကိုဗဟုပြုလုပ်ခတ်ခဲ့တဲ့ငလျင်ဟာပြင်းအား9.3ရှိရဲလို့အမေရိကန်ပူမိပေရာတိုင်းထွာရေးဌာနကပြောပါရယ်။ဂျမားကြီးနဲ့အကူအညီပေးရေးအဖွဲ့အစည်းအနေနဲ့တက်နိုင်တာမှန်သမျှဆောင်ရွက်ပေးကြဖို့ညွှန်ကြားထားကြောင်းအီရတ်ဝန်ကြီးချုပ်ဟဲဒါအယ်အဘာဒီကလည်းပြောပါရယ်။ကူညီနိုင်တာမှန်သမျှလုပ်ပေးမှဖြစ်ပြီးပြည်သူအားလုံးဘေးကင်းလုံခြုံစေလိုကြောင်းဝန်ကြီးချုပ်က Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါရယ်။ငလျင်ပြီးနောက်ဆက်တွဲငလျင်တွေလုပ်ခတ်ခဲ့တာကြောင့်ညာကြီးမင်းကြီးလူတွေနေအိမ်တွေကနေထွက်ခွာခဲ့ရပါတယ်ငလင်တန်းကြောင့်အီရတ်နဲ့အီရန်နိုင်ငံတို့ကမြို့တော်များများမှာလျှက်စစ်မီးနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေပိုးပြီးတော့ခက်တွေ့သွားစေပါတယ်ပြည်ရွှေကြောတွေပေါ်မှာတည်ရှိနေတဲ့အီရန်နိုင်ငံဟာအရင်နှုန်းကလည်းဆိုးရတဲ့ငလင်တန်းကိုအချိန်ချင်းခံစားခဲ့ရဘူးပါတယ်2003ခုနှစ်တုန်းကတောင်ပိုင်းမြို့ဘန်းမှာငလင်တန်းကြောင့်အနည်းဆုံးလူပေါင်း26000တိစုံခဲ့ရသလို2012ခုနှစ်မှာလည်းအရှေ့အဇာဘိုင်ဂျန်ပြည်နယ်တွင်ငလင်ကြောင့်လူပေါင်း300ကျော်တိစုံခဲ့ရပါတယ်ခင်ဗျာ
နိုဝင်ဘာလ၄ရက်နေ့တုန်းကယာဒုခာနေအနာယူချောင်းချိညာထားတဲ့လေဗနန်ဝန်ကြီးချုပ် ဆာအတ်ဟာရီဒီဟာဆော်ဒီအာရေဗျာနိုင်ငံကနေဇာတိလက်ဘနန်နိုင်ငံကိုမကြခင်ပြန်လာတော့မှဖြစ်ကြောင်းပြောဆိုထားပါတယ်။ယာရုကနေနှုတ်ထွက်တာဟာကိုပိုင်ဆွန့်ဖြတ်ချက်ဖြစ်တဲ့အကြောင်းသူ့ပါတီပိုင်ရုပ်မြင်သံကြားဌာနဖြစ်တဲ့ Future TV နဲ့တင်းကနေနေကမေးမြန်းခန်းအတွင်ပြောဆိုခဲ့သလိုသူ့ရဲ့ညွန်ပေါင်းအစိုးရအဖွဲ့နဲ့ Hezbollah အဖွဲ့တို့ကြားသဘောထားကွဲအောင်ဆော်ဒီအာရေဗျာကအတင်းအကျပ်ယာရုကနေအနားယူခိုက်နေဆိုတဲ့သတင်းတွေဟာလည်းမဟုတ်မှန်ကြောင်းညင်းဆိုထားပါတယ်။Mr. Haridi ha Lebanon နဲ့ Saudi Arabia နှစ်နိုင်ငံသားခံယူထားသူဖြစ်ပါတယ်။ယာရုကနေအနားယူချောင်း Saudi Arabia ရုပ်မြင်သံကြားကနေရုပ်တရက်ကြီးညာရာမှာပြောကြားခဲ့တဲ့မိန့်ခွန်းတဲမှာတော့ Hezbollah အဖွဲ့နဲ့ကြောတောင်နောက်ခံပေးထားတဲ့ Iran နိုင်ငံတို့ဟာတိုင်းပြည်ကိုသိမ်းပိုက်ဖို့ကြံစီနေတဲ့အကြောင်းဒီကိစ္စဟာအရှိအလယ်ပိုင်းတစ်ခုလုံးမတိမငြိမ်ဖြစ်စေမဲ့လွတ်ဆောင်ချက်ဖြစ်ကြောင်း Haridi ကပြောဆိုပါတယ်။သူ့ရဲ့အသက်အန္တရာယ်အတွက်လဲစိုးရိမ်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ Haridi ရဲ့ဖခင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်း Rafik Haridi အသက်ခံခဲ့ရတဲ့2005ခုနှစ်ကာဗွန်ခွဲတိုက်ခိုက်မှုကတော့ Hezbollah အဖွဲ့ရဲ့လက်ချက်လို့အပြစ်ဖို့ထားကြပါတယ်။မနေ့ကပြုတ်လုတဲ့နှစ်စဉ်လက်ဗနန်နိုင်ငံကမာရသွန်ပြေးပွဲအတွင်းဝင်ကြီးချုပ်ကိုတိုင်းပြည်ထဲပြန်လာဖို့တောင်းနေချီတဲ့အပြေးသမားတွေနဲ့ပွဲကြည့်သူတွေကတောင်းဆိုခဲ့ကြပါတယ်ရှင်။
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့သွားနိုင်ရေးအတွက်ယေမန်နိုင်ငံလေစိမ့်နဲ့တင်မောစိတ်တချို့ကိုပြန်ဖွင့်ပေးသွားမယ်လို့ Saudi Arabia ဦးဆောင်တဲ့မဟာမိတ်ညွန်ပေါင်းဖွဲ့ကပြောပါရယ်ယေမန်နိုင်ငံကနေ Saudi Arabia နိုင်ငံရဲ့မြို့ကိုမစ်ဆိုင်းတိုးကြီးနဲ့ပစ်တာကြောင့်တင်မောစိတ်အားလုံးကိုပိတ်ပစ်လိုက်ပြီးတပတ်ကြာမှာအခုလိုပြန်ဖွင့်ပေးမယ်ဆိုပြီးကြေညာခဲ့တာပါဟူသီတပုန်တွေရဲ့လက်ထဲကိုအီရန်ရဲ့စစ်လက်နက်တွေရောက်ရှိနေရတဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်စီးစစ်ရမှာအာဏာမှုတွေရှိတယ်ဆိုပြီးတော့လည်းပြစ်တင်ဝေဖန်ပါတယ်ပထမဆုံးအနေနဲ့အေဒန်မကလာနဲ့မိုချာအပါဝင်ရီမင်အစိုးရထိချုပ်ထားတဲ့နေမီကတင်မောစိတ်တွေကိုပြန်လည်ဖွင့်လှစ်မှာဖြစ်တယ်လို့မဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆောင်ရွက်မှုတွေကြောင့်ရီမင်လူလူခံစားနေရတဲ့ဘေးဒုက္ခတွေကိုဖြေလျှော့ပေးနိုင်လိမ့်မယ်လို့မဟာမိတ်အဖွဲ့အနေနဲ့မျှော်လင့်ကြောင်းလည်းပြောပါတယ်။တဘုံနေထိချုပ်ထားတဲ့ဟိုဒိုက်တာစိတ်ကန်းလိုနေရာမျိုးတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့အီရန်နိုင်ငံကလက်နက်တွေခိုးသွင်းနေမှုကိုဟန်တားဖို့ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးသူတွေပို့တိုးလွတ်ဖို့ကိုလည်းညင်ညာချက်ကတောင်းဆိုထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုကရိုဟင်ဂျာအရေးစိုးရိမ်ချက်ကိုတင်သွင်းကြတာဖြစ်ပြီးမြန်မာနိုင်ငံတော်အထိုင်မင်ခန်ဒေါအောင်ဆန်းစုကြည်ကရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရိုကေးကအခုလိုပြောပါတယ်
။ Well, I can confirm that the Rohingya people's plight was discussed in the plenary. It was specifically brought up by two member states.
မြန်မာဆုံကြီးဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အထူးဒုက္ခကိုဆွေးနွေးခဲ့ကြပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတစ်ခုကတင်သွင်းတာဖြစ်ပြီးမြန်မာဘက်ကဒီကိစ္စကိုအထူးတလဲရှင်းလင်းခဲ့ပါတယ်။မြန်မာဘက်ကပြောဆိုရကတော့ကိုပီယာနာအဆင့်ခန်းစားကိုအကောင့်ထဲဖော်နေတဲ့အကြောင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုကြိုဆိုတဲ့အကြောင်းနောက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်လက်မှတ်ထိုးပြီးသတင်းသုံးပတ်အတွင်းဒုက္ခသည်တွေနေ့ရက်ပြန်လာနိုင်ရေးလုပ်ငန်းစဉ်ကိုစမယ်လို့ပြောဆိုခဲ့တဲ့အကြောင်းပြောခွင့်ရကဖြေကြားခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့နိုင်ငံတော်အထိုင်မင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့ပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးတူဝန်ကြီးဦးကျော်တင်တို့လည်းတက်ရောက်ခဲ့ကြပါတယ်ရှင်
ရခိုင်ပြည်နယ်ကမွတ်စလင်တွေအများစုနေထိုင်ရာမောင်တော်ပူတီတောင်ရေသိပ်တောင်မြို့နယ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလူညွန့်ရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားအလုံးကျွန်းသုံးဆွဲခဲ့တာမရှိဘဲစစ်ပွဲဆိုင်ရာဥပဒေနဲ့အညီဆောင်ရွက်ခဲ့တယ်လို့မြမတက်မတော်ကဒီကနေ့ပြောဆိုသွားတယ်။အောက်ကလနောက်မိုင်းတို့ကအကြမ်းဖက်တိုက်ခိုက်သူအရေးတွေ့ရဆိုရင်လည်းအရင်က4000လောက်သာခန့်မှန်းခဲ့ပေမဲ့အခုစစ်စစ်ဖော်ထုတ်မှုအရအနည်းဆုံးဒီ6200ကနေအများဆုံး1000ကျော်အထိရှိနေတယ်လို့လည်းမြမစစ်တပ်သတင်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဒေသတွင်းမှာလူညွန့်ရေးတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေကိုတမန်တော်စစ်ဆေးရရှိချုပ်ဒုတိယပုဂ္ဂိုလ်ကြီးအေဝင်းကဦးဆောင်ပြီးတလနီးပါးကြာစုံစမ်းစစ်ဆေးခဲ့တာလို့ဆိုပါရယ်ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာ6000ကျော်ထွက်ပြေးရောက်ရှိလာတဲ့ကိစ္စဟာအစိုးရလူမျိုးရေးတပ်တွေရဲ့အင်အားလုံခြုံသုံးစွဲမှုတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကဆွဆွဲပြောဆိုပြီးဒီလိုရက်တွေရက်ဖို့ဒီဇိုင်းမမတ်တောင်းဆိုနေတာပါ ရခိုင်ပြည်နယ်ရင်းမှာဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ9ရက်နေ့အထိစနေရတာကာလအတွင်းတိုက်ပွဲ94ကြိမ်ဖြစ်ခဲ့တဲ့အကြောင်းဘင်္ဂလီအကြမ်းဖက်သမား386ဦးသေဆုံး88ဦးဖမ်းဆီးရမိတယ်လို့လည်းထုတ်ပြန်ချက်ကဆိုပါရယ်အခုအချိန်အထိဘင်္ဂလီ114ဦးဖမ်းဆီးအရေးယူဆဲဖြစ်တယ်လို့လည်းဖော်ပြထားပါရယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံနေဆက်ရွာဘက်ကိုဖက်ပြောင်းခွင့်ရောက်လာတဲ့မြောက်ကိုရီးယားစစ်သားတဦးကိုသူ့ရဲ့လုပ်ဖို့ကင်ဘက်စစ်သားတွေကပြစ်ခတ်တာကြောင့်တနက်ထီမှဒဏ်ရာရခဲ့တယ်လို့တန်ကိုရီးယားစစ်တပ်ကဒီကနေ့တင်းလာနေမှာပြောပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဇုံမှရှိတဲ့ပမွန်ချွန်ရွံကိုထွက်ပြေးလာတာလို့ညင်ညာချက်ကဖော်ပြပါတယ်။မြောက်ကိုရီးယားဘက်ကနေတောင်ကိုရီးယားကိုထွက်ပြေးလာတဲ့စစ်သားကိုတော့ခေါ်ဆောင်ပြီးစေယုံတင်ထားတဲ့အကြောင်းတောင်ကိုရီးယားကပြောဆိုထားပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံကိုလည်းတင်ပို့မှုကန့်သက်ချက်ပါဝင်စီးပွားရေးတံခတ်ပိတ်ဆို့ရေးကိုဥရောပသမ္မတ EU ကဒီကနေ့တင်းလာနေမှာအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေကိုတုံ့ပြန်တဲ့အနေနဲ့ချမှတ်တာဖြစ်တယ်လို့ဘရက်ဆဲမြို့တော်မှာကျင်းပတဲ့ EU နိုင်ငံသားရေးဝန်ကြီးများ CEO ကနေကြေညာခဲ့ပါတယ်။ဒီရွေးကောက်ပွဲတွေကနိုင်ငံရဲ့အကျပ်တဲကိုပိုဆူသွားစေတယ်လို့လည်းပြောဆိုထားပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရအနေနဲ့စစ်ဖက်သုံးဆောင်တွေဝယ်ယူပြီးတော့ဖိနှိပ်တာတွေစောင့်ကြည့်တာတွေမှာအသုံးပြုလာမယ့်အရေးကြိုကာတဲ့အနေနဲ့လက်နက်ဝယ်ယူခွင့်ကိုတားမြစ်တာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကပြောပြပေးသွားတာပါ။ခုတော့တည်တင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရေးဆွေးနွေးပြောဆိုခဲ့ကြပေမလို့ဒီဆွေးနွေးပွဲကနေထုတ်ပြန်တဲ့ကြေညာချက်မူကြမ်းထံမှာတော့ရိုဟင်ဂျာအရေးထက်သွင်းထုတ်ပြန်တာမရှိပါဘူး။ဒီအပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တစ်ခုဖြစ်တဲ့Human Rights Watch ကစိတ်ပြက်မိတဲ့အကြောင်းပြောဆိုထားပါတယ်။မခင်ပြူတွေကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်ထဲကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်ဖို့ရှိနေတဲ့ကြေညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေတိမ့်တဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့ထက်သွင်းဖော်ပြထားတာမတွေ့ရပါဘူး။ဒီနေ့အာဆီယံဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထက်မှာတော့သတင်းတောက်တူကဒီရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးခဲ့ခြင်းရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ခဲ့ပါတယ်။ဒီပေါ်ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော့ကီကအခုလိုပြောဆိုသွားပါတယ
်။ Well, I can confirm that the Rohingya people's plight was discussed in the plenary.
အလုံးစုံကြီးအစည်းအဝေးမှာတော့ရိုဟင်ဂျာတွေရဲ့အရေးဆွေးနွေးခဲ့တယ်ဆိုတာကိုကျွန်တော်အတည်ပြုပြောနိုင်ပါတယ်။အထူးသဖြင့်ဒီကိစ္စနဲ့ပတ်သက်နေတဲ့နိုင်ငံနှစ်နိုင်ငံကတင်းသွင်းဆွေးနွေးခဲ့တာပါ။အထူးသဖြင့်မြန်မာနိုင်ငံကဒီရိုဟင်ဂျာကိစ္စကိုပြောပါတယ်။ပထမဆုံးအချက်ကတော့သူတို့အနေနဲ့ကိုဖီအာနန်အစီရင်ခံစာနဲ့အညီအကောင့်အထက်ဖို့ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတာနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုသတင်းပတ်၃ပတ်အတွင်းအပိသက်လှုပ်ဆောင်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေရဲ့ညင်ညာချက်မူကြမ်းမှာထည့်သွင်းဖော်ပြခြင်းမရှိတဲ့အပေါ်စိတ်ပြက်မိတယ်လို့နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကပြောဆိုထားပါတယ်။အခုဖြစ်ရက်ကအာဆီယံအဖွဲ့ကြီးအနေနဲ့ထိရောက်မှုမရှိဘူးဆိုတာကိုပြသရာရောက်တယ်လို့အရှေ့တောင်အာရှဒေသမှာလူ့ခွင့်ရေးအခြေအနေဆုတ်ယုံနေတာကိုဖော်ပြလိုက်တာပဲလို့လည်း Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။မြန်မာဆူရလူမျိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုပြည်နယ်တွေကနေထွက်ပြေးအောင်စနစ်တကျလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ဒါလူသားတို့တစ်ခုလုံးအပေါ်ကိုကျူးလွန်နေရာဇဝတ်မှုမရောက်တယ်လို့ Mr. Robertson ကပြောပါတယ
်။ We have found crimes against humanity perpetrated against the Rohingya.
ဒီသားတို့ပေါ်ကျူးလွန်နေရာဇဝတ်မှုတွေကိုဝင်ကြတဲ့ပေါ်ကျူးလွန်နေတာကျွန်တော်တွေ့ပါတယ်။ဒီလိုဖြစ်နေတဲ့ဆိုတော့တွတ်သမကကြီးတဲ့အရာရှိတူကလည်းအတည်ပြုထားတာပါ။ဒီမှာအနေနဲ့နယူးယောက်ကိုပြန်သွားပြီးဒီကိစ္စ PRP ပြောဆိုတာတွေပြင်နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှုတွေငွေကြေးရန်ပုံငွေတောင်းခံတာတွေလှုပ်ဆောင်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကအပေါ်ယံတွေ့ရတဲ့အခြေအနေပဲရှိနေပါသေးတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့သူအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါရိုဟင်ဂျာဒုက္ခသည်အရေးကိုဖိအားပေးပြောဆိုဖို့လိုအပ်တယ်လို့လည်း Mr. Robertson ကပြောပါတယ
် We want him to tell Aung San Suu Kyi that this is not going to go away.
ဒီတရားစံနဲ့ဒေါ်ဆဆူချီကိုပြောစီချင်တာကတော့ဒီကိစ္စကတပြည့်သွားမဲ့ကိစ္စတစ်ခုမဟုတ်ဘူးဆိုတာနဲ့တကယ်ကိုဆိုရတဲ့တိတာတင်ရှားတဲ့လူခွေရေချုပ်ဖောက်မှုကြီးဖြစ်ခဲ့တယ်ဆိုတာကိုတာဝန်ခံပြောဆိုတိုက်တွန်းစီချင်ပါတယ်ဒါလူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုကြီးဖြစ်ပါတယ်ဒရင်ဘတ်6ဘတ်8ဘတ်လောက်ကာလအတွင်းလူ6သိန်းကျော်ထွက်ပြေးရတဲ့အခြေအနေမျိုးမှာအမေရိကန်အနေနဲ့ဘာမှမဖြစ်တဲ့လိုမျိုးမြန်မာစုကနေဒီပုံစံအတိုင်းဆက်ဆံမနေသင့်ပါဘူးဒီပြဿနာရဲ့ပမာဏကိုဒ ဒေါအောင်ဆန်းစုကြည်နားလည်ရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးတီလာဆန်အနေနဲ့လည်းမြန်မာစစ်ရောကအခုလိုချူပေါင်းမှုတွေကိုစနစ်တကျကျွလွန်နေမယ်ဆိုရင်နောက်ဆက်တွဲဆူချူတွေရှိလာမယ်အမေရိကန်ပြည်တော်စုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလိုနိုင်ငံတကာနဲ့ရောအမေရိကန်နဲ့ပါဆက်ဆံရေးထိခိုက်လာနိုင်တယ်ဆိုတော့ကိုနားလည်အောင်ပြောဖို့လိုအပ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရင်ဂျာဒုက္ခသည်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်သွားရောက်တွေ့ဆုံခဲ့သူပြည်ပကဒေသလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်ပါရာမီလာဖတ်ထန်ကလည်းရင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ကနေအလုံးကြီးနဲ့ထွက်ပြေးအောင်လုံခြုံရေးတပ်ဖွဲ့တွေကလူခွေရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ဆိုပြီးတော့အထူးသဖြင့်လိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေနှိပ်စက်ညှဉ်းပန်းခံရတာတွေနဲ့ပတ်သက်လို့ပြည်မှုဆိုင်ရာနိုင်ငံတကာခုံရုံးမှာတင်ပြဖို့အထူးကြိုးပမ်းသွားမယ်လို့လည်းပြောဆိုထားပါတယ်
မခင်ဖြူတွေတင်ပြတော့တာပါရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဒေသခံမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိပ်စက်ညှဉ်းပန်းတာမျိုးမရှိဘဲသူတို့ဟာပြင်ပပျောကားတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြတာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကြည်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွန့်ကြားရေးမှူးယုံဒုတိယညွန့်ကြားရေးမှူးဘုံမှုချုပ်အေလွင်က VOA ကိုပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေရဲ့ရခိုင်အရေးပြောဆိုမှုတွေဟာဆွတ်ဆွဲချက်တသက်တာဖြစ်ပြီးအချိန်မှန်ကိုမထင်ဟပ်ဘူးလို့လည်းဆိုပါရယ်တပ်မတော်ကသတင်းထောက်တွေအတွက်စီစဉ်တဲ့ရခိုင်မြောက်ပိုင်းခီးစဉ်အတွင်းဘုံမှုချုပ်အေလွင်ကို VOA ကမဆူမြမကတွေ့ဆုံမေးမြန်းထားပါရယ
်ဒီအမေရိကန်အစိုးရအနေနဲ့မကြာခင်တုန်းကပဲဒီတပ်မတော်ပေါ်မှာအရေးယူတဲ့ခံမှုလုပ်ထားတယ်။နောက်ပြီးတော့ဒီတပ်မတော်စစ်ကောင်းဆောင်တွေအပေါ်မှာပို့ပြီးတော့မှပြင်းထန်တယ်ပေါ့နော်။စီးပွားရေး targeted sanction တွေအရေးယူတဲ့ခံမှုတွေလုပ်ဖို့လည်းစဉ်းစားနေပါရယ်။လွှတ်တော်ကလည်းဒီမနိုင်ငံအပေါ်မှာပြင်းထန်တဲ့ဆုံးဖြတ်ချက်တွေချဖို့အတွက်အရေးယူတဲ့ခံတဲ့ဆုံးဖြတ်ချက်တွေဥပဒေချမှတ်နိုင်ဖို့အတွက်စူးစမ်းနေပါရယ်။အဲ့ဒီပေါ်မှာတပ်မတော်အနေနဲ့ဘယ်လိုမျိုးတုံ့ပြန်ကြမှာလဲရှင်။
ကျွန်တော်တို့ကတော့အမှန်တိုင်းဒီမှာပြောရရင်ဒီအမေရိကန်နိုင်ငံတို့နောက်နိုင်ငံတို့တော့များများဒီရခိုင်ပြည်နယ်ရဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဖြစ်မှန်တွေကိုပဲမသိလို့လားဒါမှမဟုတ်လည်းမသိကြအောင်ဆောင်ပြီးတော့ပဲအဲဆွတ်ဆွဲပြီးပြောဆိုမှုတွေကိုပဲလက်ခံလိုက်တာတော့မသိဘူးတကယ်တော့ရခိုင်ပြည်နယ်မှာဘင်္ဂလီတွေဒီမှာကိုမြင်ရတဲ့အချိန်မှာဒီဘင်္ဂလီတိုင်းသားတွေကဒီမနက်ငါးနဲ့ကနေပြီးတော့တပ်မတော်တို့ရဲအဲဒီနေကြသောတပ်ရဲတပ်ဖွဲ့တွေကနေပြီးတော့မှဒီနှိမ့်ဆက်တာတွေညှဉ်းပန်းနှိမ့်ဆက်တာတွေတော့နိုင်တဲ့စီးနှင်းပြုကျင်တာတွေနှင်းထုတ်တာတွေပေါ့နော်တခြားအကြောင်းအရာတွေနဲ့သူတို့မနေနိုင်အောင်လုပ်တာဒီမှာတခုမှမရှိပါနဲ့အဲသူတို့သဘောဆန္ဒရဟိုဘက်မှာပုံမူအဆင်ပြေတယ်လို့ယူဆပြီးတော့တွားနေကြတာပေါ့ဒီမှာလည်းသူတို့ဟိုစာဖို့တာဖို့ကတော့သူတို့လည်းငကိုတဲ့ဒီမှာပဲလုတ်ကဲစားတော့နေတဲ့လူတွေဖြစ်ပြီးတော့မှာပုံမှန်မှာနောက်ကွယ်ရနေပြီးတော့သူတို့ရဲ့ဒီတွန်းအားပေးမှုတွေရှိနေတယ်လို့ကျွန်တော်ယူဆတာပါလေဒီဘင်္ဂလားဒေ့ရှ်ကိုကူးသွားရင်အပြင်သူတို့တက်ပို့ပြီးတော့ကောင်းမွန်တဲ့အဲဒီထိုင်ရေးစားရေးတောင်ရေးဒီအစီအပြီမစုံမလုံးနေတဲ့ဒီလိုတခြားတွန်းအားပေးမှုတွေကြောင့်ဘက်ကကူးနေတယ်လို့ကျွန်တော်ယူဆပါတယ်ဒီအမေရိကန်နိုင်ငံအနေနဲ့ကတော့ဒီအဲနဲ့နောက်နိုင်ငံတွေမြန်မာနိုင်ငံတို့သူတို့ရဲ့တော့ဘယ်အကြောင်းတွေရှိချင်းရှိတယ်ဒီကျွန်တော်ကလည်းကျွန်တော်ဆိုတော့တက်ဖို့ကြီးတဲ့ပြဿနာတွေတက်မလို့ပါဒီဟာပြီးမှုတွေတော့တပတ်တာဆိုစဲလုဆောင်နေတယ်လို့ကျွန်တော်လည်းမြင်ပါတယ
်ဒီမှာအခုဒီကိုလာတဲ့အခါမှာလမ်းမှာတွေ့ရတာပေါ့လေမိလောက်ပြင်နေတွေ့ရပါတယ်အဲ့ဒါများသောအားဖြင့်ဟိုနိုင်ငံတကာမီဒီယာတွေမှာရေးနေတာကတက်မလို့ကနေပြီးတော့ဒီဘက်ကလေးတွေဒီမွတ်စလင်နေတဲ့နေရာတွေကိုလိုက်ပြီးတော့မီးရှို့နေတယ်လို့ပြောပါတယ်အဲ့ဒါတဲ့ပတ်သက်လို့ပြောချင်ပါလေရှင
်သူတို့အဲ့ဒါကျွန်တော်ကတခုပဲမီးချင်ပါတယ်သူတို့ပြန်ပြီးတော့အဘာများထောက်ထားရှိလဲပေါ့နော်အထောက်ထားခံခံလုံးလုံးမရှိဘဲနဲ့ပြောနေတာဒါဆွဆွဲတာပေါ့တပတ်သက်ဆွဆွဲနေတယ်လို့ကျွန်တော်ယူဆပါတယ်တက်မတော်ကတော့ဒီဒီဘင်္ဂလီရွာသားဖြစ်ရကန်ရွာသားဖြစ်ဒီလိုမျိုးလုပ်မှုမျိုးလုံးဝမရှိပါဘူးကျွန်တော်တို့တက်မတော်အနေနဲ့ကဒီမြန်မာနိုင်ငံမနေတိုင်းနဲ့အေးအေးချမ်းချမ်းနေတိုင်းပဲပြည်သူလူထုကိုတရားဥပဒေနဲ့ညီပေါ့တော့အေးအေးချမ်းချမ်းနေတိုင်းမှုတွေကာကွယ်စောင့်ရှောက်ပေးနေတာပဲရှိပါတယ်
အော်ဒီရခိုင်ဒေသရဲ့တကယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့တပ်မတော်အနေနဲ့ဘယ်လိုပြောနိုင်လဲတည်ငြိမ်အေးချမ်းနေပြီးစိတ်ဆန္ဒရပြီလို့ပြောလို့ရပြီလို့ရှင
်လောက်တော့ဇေတော့ဟောဒီဂျေအေးချမ်းနေတာပေါ့လေဒါပေမဲ့လည်းအဲ့ဒီနောက်ွယ်ကရှိနေတဲ့ချမ်းဘက်တီးရဒီတိုင်းတော့ပြီးသွားမယ်လို့တော့ကျွန်တော်နေတော့မထင်ဘူးပေါ့ဒါကျွန်တော်ရဲ့ဘန်ဘုတ်ကလေးကအမြင်ပြောရရင်တို့တို့ဒီတိုင်းတော့ညီနေမှာတော့မဟုတ်ဘူးလေတပြုတ်တပြုတ်နဲ့တော့တနည်းတလန်းနဲ့တော့တို့ထပ်ပြီးတော့ပဲလှုပ်လာဦးမယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ
့အဲ့လိုနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမခံရအောင်ဆိုတော့လုံခြုံရေးရဒီဘက်မှာတော်တော်လေးစိတ်ဆတ်ထားရတဲ့အင်အားရှိပါမှရှင
်အဓိကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်ရဲ့ဒီဘက်ဘူတီတော်မောင်းတော်လူမျိုးကြီးကိုကျွန်တော်တတ်မလို့ကဒီဒေသခံအတတ်တွေလောလောဆယ်ရှိတော့တာပါလေ ကျွန်တော်တို့ရင်းနှောင်းအားဖြစ်တဲ့တက်တယ်ကိုတို့ကဆုတ်သွားပြီဆိုတော့အဲ့ဒီတက်ဒီနဲ့ဒီဒေတာလုံးကျူရေးကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ဒီနေချောင်းရဲ့တပ်ဖွဲ့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတာတွေရှိပါတယ်ဒါပေမဲ့လုံးကျူကြီးစိတ်ချရတဲ့အဆင့်ရှိလာဆိုတော့လေညာနှုံးကြီးကတော့လုံးကျူကြီးစိတ်ချရတဲ့ညာနှုံးကြီးတော့ဘယ်တော့မှရှိမှာမဟုတ်ဘူးပေါ့တော်တော်ဆက်တော့မရှိနိုင်ဘူး
တွဲဆုံမင်းမြန်ချိန်မှာဘေးကလေတိုးတန်တွေပါနေတာမို့တချို့နေရာတွေမှာအသံအမသေးမကွဲဖြစ်နေတဲ့အပေါ်တောသားရှင်တွေကိုတောင်းပန်ပါရရှင်။အခုတော့ချင်းပြည်နယ်ရင်းတိုက်ပွဲဖြစ်တဲ့တရင်ဖက်ဆက်ပါမယ်။ချင်းပြည်နယ်ပလဲဝါဒေသရင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA အဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အပေါ်အမျက်ဆုံးတိုက်ပွဲတွေရပ်ပေးဖို့နောက် CA ပဋိပက္ခတွေကိုစီးရင်းနည်းနဲ့မဖြေရှင်းပဲတွဲဆုံဆွေးနွေးညီနဲ့အဖြေရှာတဲ့နည်းနဲ့ပဲအဖြေရှာကြဖို့ချင်းဒေသခံတွေကတောင်းဆိုလိုက်ပါရယ်။ချင်းပြည်သူတွေဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးဒေသရင်းတည်ငြိမ်ရေးတာဝန်ယူပေးဖို့နဲ့ဒုက္ခရောက်နေရတဲ့စစ်ပြေဒုက္ခတွေအရင်အများဆုံးကူညီပေးဖို့ပြည်ထောင်စုအစိုးရလွှတ်တော်နဲ့ချင်းပြည်နယ်အစိုးရကိုလည်းတိုက်တွန်းပါတယ်မဆုမုံကပြောပြပါမယ်ရှင်
ဟုတ်ပါတယ်နိုဝင်ဘာလ၂ရက်နေ့ကစခဲ့တဲ့ချင်းပြည်နယ်ပလဝမြို့နယ်ကရခိုင်တပ် AA နဲ့မြမအစိုးရတပ်တွေရဲ့တကြောပြန်စစ်ပွဲတွေထိုးစစ်ဆက်ပြီးအရှိန်မြင့်လာတဲ့အတွက်တိုက်ပွဲဖြစ်တဲ့နေရာတွေကနေရာနဲ့ချီတဲ့ပလဝကချင်းဒေသခံပြည်သူတွေဟာအိုးရင်ဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်အခုလိုမျိုးထွက်ပြေးလာကြတဲ့ချင်းဒုက္ခသည်တွေစီကိုစားနပ်ရိက္ခာတွေပို့ဆောင်ပေးမှုကလည်းချင်းပြည်နယ်ကလမ်းမဆက်သွယ်မှုအခက်အခဲတွေကြောင့်အပြင်လုံခြုံရေးကစိုးရိမ်ရတဲ့အတွက်အတော်လေးဒုက္ခရောက်နေရတယ်လို့ဒုက္ခသည်ရေးကူညီပေးနေသူတွေကပြောပါတယ်။ဆောင်းရသည်လည်းဖြစ်လာနေတဲ့အတွက်ရာသီဥတုကလည်းစိုးရွားနေလို့ဒုက္ခသည်တွေယာယီနေထိုင်ရေးနဲ့ကလေးသင်ငယ်တွေနဲ့တက်ကြီးရွယ်ဝတွေအတွက်ကျန်းမာရေးဆောင်ရှောက်မှုနဲ့အဝတ်အစားလိုအပ်ချက်တွေရှိနေတယ်လို့ဒုက္ခသည်တွေအတွက်ကူညီဆောင်ရွက်ပေးနေတဲ့ချင်းပြည်နယ်ပလဝမြို့နယ်လူမှုရေးအသင်းရဲ့အတွင်းမှူးဆလိုင်းပီတာလွေလူကပြောပါတယ်
။ဤရနေဆက်ကွန်ပီယူနာမှာနော်မလာနေရနေကဖြစ်ရောဒေတာဆန်တဲ့တနက်တန်နဲ့ချပဲအခုစစ်ပွဲရဲ့အကြီးအကျယ်ဖြစ်တော့သူတို့ကြောင်ရှိကြတယ်ပေါ့နော်။ကိုယ်အင်ရေကိုသူတို့ထားခဲ့ပြီးတော့သူတို့ဒီရှင်းလဝလို့ခေါ်တဲ့အဲ့ယူနာမှာကျွန်တော်သူတို့ဒေးတွေထိုးပြီးတော့သူတို့ပြောင်းရှိကြတယ်ဆိုတာသိရတယ်ဆိုတော့လူကြီးကတော့309ဦးရှိတယ်ပေါ့နော်။မင်္ဂလာယောက်ချလေးအကုန်လုံးပါဝင်ပေါ့။အခုချိန်မှာသူတို့စားတော့ဖို့ဆက်ဆံနေလို့အနေနဲ့နောက်ပြီးတော့ဥက္ကပကံတွေကစားနောက်ဥက္ကစားတွေပေါ့နော်။ဒီချိန်ကချင်းတောင်မှာကျတော့နည်းနည်းလေးအေးတဲ့ရာသီဖြစ်လာပြီပေါ့။ဆိုတော့ချောင်းဆောင်တွင်းဝင်နေပြီဆိုတော့ကလေးတွေဆိုတော့ပိုးလို့ဆိုးလာမယ်။ဆိုတော့ကျွန်တော်တို့ဥက္ကစားလေးတွေကစားတော့နောက်နောက်နေရာခံချင်းအဲ့ဒီလေကျွန်တော်တို့ယာယီစားဖို့ဆိုတော့လည်းမဖြစ်နိုင်သေးတော့ရောလို့တွေသူတို့ဖြစ်ရှင်းရမှာကတော့စောင်းနေပါလေလို့မှထင်တယ်။ဆိုတော့အချိန်ကတော့သေဝါးရလေလို့မှတက်မှန်မကောင်းဘူးဆိုရင်ကျွန်တော်တို့ဟိုစစ်ကူတာနိုင်ဖို့ပေါ့နော်။ဆိုအရာလေးတွေဖြစ်နိုင်မယ်ဆိုရင်တော့အများဆုံးကျွန်တော်တို့အပူတပြင်းလိုအပ်နေတယ်ဆိုတော့နောက်ကကျွန်တော်တို့ကူညီခြင်းနဲ့ဆိုရင်တော့ဒီပလောဝမှာကေထရဲ့ဖွဲ့ရရှိတယ်ပလောဝနဲ့တကယ်ကိုယ်တိုင်တွားချင်တယ်ဆိုတော့ပလောဝစီတွားလို့ရတယ်တကယ်လို့ပလောဝစီကျွန်တော်တို့မတွားနိုင်ဘူးဆိုရင်တော့ဒီကျွန်တော်စီကိုဖုံးဆက်ပေးဖြစ်ကျွန်တော်ကနေပြီးတော့ပလောဝအဖွဲ့နဲ့ချိန်ပေးလို့ရတယ်ဒါမှမဟုတ်လေငွေသားနဲ့ယူခြင်းနဲ့ဆိုတော့ကျွန်တော်ချိန်ပြီးတော့ကျွန်တော်ကသူတို့စီပြန်လေပေးမှာပါ
ဒေသထဲမှာဖွံ့ဖြိုးတိုးတက်မှုနောက်ကြပြီးတော့လမ်းမဆက်သွယ်ရေးလည်းအခက်အခဲရှိနေတဲ့ချင်းမီနေထဲမှာနေမြေတည်ငြိမ်အေးဆမ်းမှုရှိမှဒေသဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်နိုင်မှာဖြစ်လို့နှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အမြန်ဆုံးတိုက်ပွဲတွေရပ်ပေးကြဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့ပြည်လဲအောင်ဖြစ်ရှင်းမှုချင်းပြည်နယ်မင်းတပ်မျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေလေးအောင်ကလည်းမြစ်တာရက်ခံပါတယ
်ကျွန်တော်အနေနဲ့တော့ဟိုနှစ်ဦးနှစ်ဖက်စီရင်တင်ပါတယ်ဆိုတော့ဘယ်မှမကောင်းဘူးပေါ့နော်ပြည်သူလူထုတွေရောအားလုံးမကောင်းဘူးပေါ့မဖြစ်တာတော့အကောင်းဆုံးပေါ့လေနော်ကိုဒေတာလေးမှဆိုတော့ပြည်သူလူထုတွေအများကြီးဆင်းရဲဒုက္ခရောက်ကြတယ်ဆိုတော့တင်ပါမှုဖြစ်တဲ့နေရာမျိုးလေးတွေမှာတော့ဖွံ့ဖြိုးရေးလုပ်ဖို့ရအခက်အခဲတွေတော့ဟိုရှိနေမယ်အဲ့ဒီတိမကြည့်ရင်တော့အကောင်းဆုံးပဲပေါ့
တိုက်ပွဲတွေအများဆုံးရပ်ပေးဖို့နဲ့စီးရဲတင်းမာမှုတွေအများဆုံးပြေလည်ရေးပြည်ထောင်စုဆိုရလွှတ်တော်နဲ့ချင်းပြည်နယ်အစိုးရတို့ဝင်ရောက်ဖြည့်ရှင်ပေးဖို့ချင်းတောင်တရံဇာတာစောင့်ကြည့်အဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ဦးလျံခံတောင်ကတိုက်တွန်းပါတယ
်ပြည်ထနာဖြည့်ရှင်တဲ့နေမှာလက်လက်အားကိုပြီးတော့ပြည်ထနာဖြည့်ရှင်တာတော့ကျွန်တော်တော်တော်လေးအလုံးမဖြစ်တဲ့ကိစ္စလို့ယူဆတယ်အစိုးရဘက်ကလည်းအခုရင်းဆိုင်စကားတစ်ချိန်လုံးပြောနေတဲ့ချိန်မှာအခုတရံသားတွေတာမှာဖြစ်တယ်ဆိုတာတော့နှစ်ယောက်သလုံးမားတာပေါ့နှစ်ယောက်သလုံးမားတယ်တကယ်တမ်းစီတူတွေညစ်လာတယ်ဆိုတော့ဒီစစ်ပွဲတော့ကျွန်တော်ရခိုင်ရောအေရောသမရောပေါ်တော့ဒီလိုမျိုးထိတ်တိုက်ပြီးဆုံးမှုတော့မသုံးမဲ့နဲ့ဒီနိုင်ငံကြီးသကဝိုင်းနဲ့နိုင်ငံကြီးဒီစပွဲပေါ်မှာပြဿနာဖြစ်ရှင်းတဲ့လမ်းကြောင်းသုံးနေဆိုတော့ပူပြီးတော့ကြည့်အောင်မယ်ထင်တယ်ပူပြီးတော့ကျူးရှိမယ်ထင်တယ်ပြည်သူတယောက်အနေနဲ့လူအကြက်ပဲလူမှုကြီးတယောက်အနေနဲ့လည်းလွတ်တော်ရောပြည်နယ်ဆူရရောတိုက်တွန်းခြင်းနဲ့ပြည်သူတောင်းလဲတောင်းဆိုခြင်းနဲ့
တင်းရှောင်လာတဲ့ချင်းဒုက္ခသည်တွေအရေးဒုက္ခသည်များကူညီဆောင်ရှောက်ရေးကော်မတီကိုဖွဲ့ပြီးတော့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပို့ဆောင်ပေးနိုင်အောင်ပရဟိတအဖွဲ့တွေရက်ဖက်အဖွဲ့စည်းတွေနဲ့အလှူရှင်တွေကဆောင်ရွက်နေပြီးချင်းပြည်နယ်အစိုးရဘက်ကလည်းပူးပေါင်းကူညီပေးပါတယ်လို့ပလဝဒေသခံဦးစလိုင်းပီတာကပြောပါတယ်အစိုးရကငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာပဲအခုလိုတိုင်းရင်းသားနယ်မြေတွေမှာဖြစ်နေတဲ့စစ်မီးငြိမ်းနိုင်ရေးကတပ်မတော်ရဲ့အခန့်ကဏ္ဍကအရေးကြီးကြောင်းနဲ့ဒေသရင်းစည်ရေးပဋိပက္ခတွေကိုစည်ရေးနီးလန့်နဲ့မဖြည့်ရှင်းပဲနိုင်ငံရေးနီးလန့်နဲ့ဖြည့်ရှင်းဖို့လိုတယ်လို့ချင်းပြည်နယ်အရေးဆောင်ရွက်နေသူတွေကဆိုပါတယ်ရှင
်မဆုမမရှင် တော်သားရှင်များရှင်ဒီကနေ့အောင်ဆိုရင်1920ပြည့်နှစ်ဗြိတိရှ်ကိုလိုနီပညာရေးစနစ်ကိုတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတပိတ်မောက်ဆန့်ကျင်ခဲ့ကြတဲ့အထိမ်းအမတ်အမျိုးသားအောင်ပွဲနေ့ဖြစ်ပါတယ်အမျိုးသားအောင်ပွဲနေ့ကိုအရင်တုန်းကနိုင်ငံတော်ချင်းချင်းတဲကျင်းပခဲ့ပေမဲ့နောက်ပိုင်းမှာတော့အခမ်းအနားတွေလှုပ်ရှားမှုတွေကျင်းပပြုလုပ်တာအားနေလာပါတယ်ဒါဟာကျောင်းသားလူငယ်တွေရဲ့အခမ်းကဏ္ဍအားနေလာလို့ဖြစ်တယ်လို့သုံးသပ်ဝေဖန်မှုတွေလည်းရှိပါတယ်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်
1920ခုနှစ်ဇာမိုးလပြည့်ကျော်ဆယ်နှစ်မှာကိုလိုနီပညာရေးစနစ်ရဲ့တက္ကသိုလ်အုပ်ပဒေကိုတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတပိတ်မောက်ဆန့်ကျင်ခဲ့ကြတယ်လို့မြန်မာစာမြန်မာစကားကိုအလေးပေးတဲ့မျိုးသားကျောင်းသားတွေပေါ်ပေါက်လာခဲ့တာကြောင့်အဲ့နေ့ကိုနှစ်စဉ်လိုပဲမျိုးသားအောင်ပွဲနေ့အဖြစ်ကိုလိုနီခေတ်ကစတင်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့မျိုးသားနေ့အဖြစ်ပို့ပြီးလူသိများပါတယ်။ဒီနှစ်ပတ်လည်ရောက်တိုင်းမျိုးသားနေ့ခမ်းနားတွေလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအဝိုင်းပြုလုပ်ခဲ့ကြပြီးမဲ့နောက်ပိုင်းမှာတော့ရုံးပိတ်ရက်ဖြစ်တာအသိများပြီးအခမ်းအနားလှုပ်ရှားမှုတွေအားနည်းလာကြပါတယ်။ဒီအခြေအနေကိုကြည့်ရင်ကျောင်းသားလူငယ်တွေရဲ့အခမ်းကဏ္ဍကိုမြင့်တင်ဖို့လိုအပ်နေတာကိုပြတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အရင်အစိုးရအဆက်ဆက်လက်ထက်ကိုအခုလက်ရှိအစိုးရလက်ထက်မှာဟောဒီအမျိုးသားနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုကြားမှာပေါ့လေ။နုံနုံကြဲကြဲတက်တက်ချောချောကြည်ကြည်ပြင်းပြင်းဆောင်ရွက်နိုင်မှုအပိုင်းအားနည်းတာဟာကျွန်တော်အများအဖြစ်တော့ဒါဟာဟိုနိုင်ငံကြီးရပေါ့လေလူအချက်တစ်ခုလို့ကျွန်တော်အမြင်နေတကယ်တမ်းပြောမယ်ဆိုရင်တိုင်းပြည်ဆောင်ရွက်နေဒီမိုကရေစီပြည်ပင်ပြောင်းလဲရေးမှာဒီကျောင်းသားတွေလူငယ်တွေရဲ့အခမ်းကဏ္ဍကိုဒီတက်ပို့ပြီးတော့မြင့်တင်နိုင်မှုလိုအပ်နေတယ်ဆိုတာကိုပြောပြနေတယ်လို့ဖြစ်တယ်လို့အဲ့လိုတော့မြင်ပါတယ်
မျိုးသားရေးလှုပ်ရှားဆောင်ရွက်မှုအားနည်းနေပြီးမဲ့မျိုးသားရေးစိတ်ဓာတ်ဟာတိုင်းပြည်ပြည်ပင်ပြောင်းလဲတည်ဆောက်ရေးမှာအရေးကြီးပြီးမျိုးသားရေးစိတ်ဓာတ်အစိုးရမှုတွေဟာတိုင်းပြည်တည်ဆောက်ရေးကိုအထောက်အကူမပြုနိုင်ဘူးလို့သူကဆက်ပြောပါတယ
်။ကျွန်တော်မြင်ကတော့မမျိုးသားရေးစိတ်ဓာတ်မျိုးသားရေးအကျိုးစီးပွားပေါ့လေ။မျိုးသားရေးစိတ်ဓာတ်မျိုးသားအကျိုးစီးပွားဆိုတာဟိုနိုင်ငံတိုင်းမှာဟိုအရေးကြီးတယ်လို့မြင်တယ်။ဟိုမှာဟလာအမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာရောကျွန်တော်တို့ဒီဘက်အရှေ့နိုင်ငံတွေပေါ့လေ။တရုတ်ဂျပန်တောင်ကိုရီးယားအပါအဝင်ကျွန်တော်တို့ဒီအာရှနိုင်ငံတွေမှာရောဒီအမျိုးသားရေးစိတ်ဓာတ်ဆိုတာတော့ဒီတိုင်းပြည်ကိုပြည်ရင်ကြောင်းလဲတဲ့နေရာမှာတိုင်းပြည်ကိုတည်ဆောက်တဲ့နေရာမှာအင်တာမအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့တစ်ချိန်နဲ့တစ်ပြိုင်နက်မှာပဲဒီအမျိုးသားရေးအရာပေါ့လေအစွန်းရောက်မှုတွေအလွန်ကျွံဖြစ်မှုတွေဟာနော်ဒီဒီမိုကရေစီအပြောင်းလဲနဲ့တိုင်းပြည်တည်ဆောက်ရေးကိုအထောက်အကူမပြုတ်နိုင်ဘူးဆိုတော့အများပြည်သူအနေနဲ့အလေးနဲ့ထားဖို့တိုက်တွန်းတဲ့သဘောလို့ကျွန်တော်ကသုံးသပ်ပါတယ
်။1920ပြည်နှစ်ကကျောင်းသားတွေမျိုးသားရေးစိတ်ဓာတ်နဲ့တပိတ်မော့ရာကနေနောက်ပိုင်းမှာလွတ်လပ်ရေးလှုပ်ရှားမှုကြီးဖြစ်လာတဲ့ဒီတနိုင်ငံလုံးပူးပေါင်းပါဝင်ခဲ့ကြတဲ့တမိုင်းဝင်မျိုးသားနေကိုဒီနောက်ပိုင်းလူငယ်တွေတည်ရှိမှုအားနည်းလာတာဟာကျောင်းသားလှုပ်ရှားမှုတွေကိုကန့်သတ်ခံရတာအဓိကအကြောင်းရင်းဖြစ်တယ်လို့ဘက္ကလကျောင်းသားကောင်းဆောင်ဟောင်းတူဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ်။
ဟုတ်ပါဒီနောက်ပိုင်းကာလမှာတော့ကျွန်တော်တို့ကျောင်းသားတွေဒီနေရာထဲမှာနိုင်ငံတမိုင်းကိုသိတဲ့လူရှားသွားနေဒူးနေမြတ်တရားသမိုင်းကြောင်းကိုသိတဲ့လူရှားသွားပါတယ်ဒါကြောင့်မို့ကျွန်တော်လှူရှားမှုမှာပြည့်ရတဲ့အနေနဲ့တော့ပဲဂျူမေရီအမြင်မှာအမြင်ရှိတော်ပြီးတော့ဒီပုံမှာအလေးနဲ့ထားမှုကြော်နေလာတွေ့ရတယ်ဒီကျောင်းသားတမကားနဲ့ပတ်သက်တာနောက်ကျောင်းသားတွေရဲ့လှူရှားမှုနဲ့ပတ်သက်တာလူငယ်တွေရဲ့အခိုင်အကဏ္ဍနိုင်ငံမှာကြောက်ဆုံးနေနောက်ဒီသူတို့ရဲ့လှူရှားမှုနဲ့ပတ်သက်တဲ့ဥစ္စာတွေကအနေရှိတယ်လို့အမြင်ခံရအောင်လို့ကန့်သတ်ခံရတာရှိတယ်ကျောင်းလုံးနဲ့ပြိမိတာဖြစ်လာတဲ့အတွက်ဒီပေါ်မှာလူလူပူပေါင်းပါဝင်မှုကျော်နေတာကအခြေခံအကြောင်းရင်းပေါ့ဒါသူတို့ရဲ့ဟိုကျောင်းသားဒီလူငယ်တွေရဲ့လုပ်ပိုင်ခွင့်သူတို့ရဲ့အခမ်းအနားကိုနှိမ့်တင်ပေးတာအခမ်းအနားမပြီးပဲတာမြင့်ပိတ်ပင်ထားတာဒီဟာအခြေခံအကြောင်းရင်းပါဟုတ်
ဗြိတိသျှပညာရေးစနစ်ရဲ့ University of Bre ကိုရန်ကုန်ကောလိပ်ကျောင်းသား12ဦးကစတင်တပိတ်မောက်ဆန္ဒပြရာကနေမြမစာမြမစကားဆိုတဲ့စာပေနဲ့ပညာရေးမှဒီအမျိုးသားရေးစိတ်ဓာတ်ကိုမွေးဖွားပေးနိုင်ခဲ့တယ်လို့ယူဆတာကြောင့်1922ခုနှစ်ရန်ကုန်မှာကျင်းပတဲ့မြမနိုင်ငံလုံးဆိုင်ရာမြမအသင်းချုပ်ကြီး GCBA အစည်းအဝေးကနေဒီကနေ့ကိုမြမနိုင်ငံအမျိုးသားနေ့လို့သတ်မှတ်ဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြသွားတာပါရှင်VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့သတင်းညင်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတက်ရထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်တင်လွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍကိုလည်းနားဆင်ကြမှာပါ။ကြအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ဒီလိုစဉ်းစားနေတဲ့တရားမရှိရုံမှာရေးဆက်နိုင်ရတဲ့သူတွေကိုလည်းအမှန်ကိုဆက်ဆုံးမိပါတယ်။အခုလိုဖြစ်ပြနေကြတဲ့အဖြစ်အပျက်အကြောင်းအရာတွေရဲ့အဓိကအခြေခံတရားကလည်းကိုချင်းသာ
တဲ့ငယ်မတိမ်မှု short နဲ့ရေးစီအတွက်တစ်ဖက်တစ်လမ်းကပတ်ဝန်းဆောင်ရနေတဲ့ဒေါ်ရီရီတာကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကလူငယ်တွေအကြမ်းတပြေပြေရေပန်းစားလာနေတဲ့ Oway Ride အငားယင်စနစ်ဟာအမေရိကန်မှာလိုပဲတက္ကစီအငားယင်တွေစား Uber နဲ့ Lyft စတဲ့ Key Theory ဈေးနှုန်းသက်သာစွာနဲ့ငားစီးနိုင်တဲ့ Telephone Application နဲ့ချိုးတင်မှယူနိုင်တဲ့အငားယင်စနစ်မျိုးဖြစ်တဲ့အကြောင်း Head of Oway Ride Company အကြီးအကဲဦးကျော်မင်းဆွေကပြောပါတယ်။Oway Ride ဟာမြန်မာနိုင်ငံကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကခီးတယ်တွေအတွက်စေနှုံသက်သာပြီးလုံခြုံစိတ်ချမှုရှိစေမယ့်အစီအစဉ်ဖြစ်တယ်လို့လည်းပြောပါရယ်။ဦးကျော်မင်းဆွေကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်။အမေရိကန်မှာဆိုတော့ Uber တို့ Lyft တို့အမျိုးမျိုးပေါ့နော်။ထိုင်းမှာဆိုလည်းထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်။ရန်ကုန်ကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိရပါပေါ့နော်။နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတိတိကျကျ register လုပ်ထားတာမတွေ့ရဘူးဗျကျွန်တော်ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲဂျုံတဲ့ driver ကဂျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့သိပြီးတော့မကွာပါဘူးခင်ဗျအတူတူပါပဲအမေအဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျ။
အဲ့တော့ Oway Ride ကိုမောင်းလို့တဲ့သူတွေကလက်ရှိမှာ taxi အဖြစ်နဲ့မောင်းနေတဲ့သဘောကရေမောင်းလိုင်းစင်အနီးရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျ။အဲ့လိုလား။
ဟုတ်ပါတယ်ခင်ဗျာရေမောင်းလိုင်စင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုင်စင်လို့ခေါ်တဲ့ရေမောင်းလိုင်စင်အမျိုးလိုပါတယ်ခင်ဗျာ
ကအဲ့တော့ဂါကြီးလိုင်စင်တို့ဟိုပေါ့ဟိုနံပါတ်ပြားလည်းအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ခြင်းတယ်ဆိုလို့ရှိရင်တို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပြမဆုံး registration process တစ်ခုရှိရပါဘောနော်ဒီတက္ကစီမောင်းနေတဲ့ရေမောင်းနေအနေနဲ့ကျွန်တော်တို့နဲ့ register လုပ်မယ်ဆိုလို့ရှိရင်ပတ်သက်တဲ့ကိုရေးကိုတာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါရခင်ဗျာပြီးလို့ရှိရင်အဲ့ကိုရေးကိုတာအချက်လက်အပြည့်စုံမှာပမာဏလေးဆိုရက်ွက်ထောက်ဆက်ရာ၆ခန်းစာရက်ကစက်ထောက်ခန်းစာအစားအကုန်လုံးလိုတာပေါ့နော်ပြီးရင်တော့ကျွန်တော်တို့တို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်တို့ဒီရင်မောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါရဗျာပြီးပြီဆိုလို့ရှိရင်တို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တပတ်နေတပတ်အတွင်းမှာကျွန်တော်တို့သူတို့ Oway Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့သူတို့ဈေးနှုန်းကြတာကောတဘောရခိုင်နှုန်းအဖြစ်ပေါ့တဘောကဆိုကြပါစို့စုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်နေဆိုရင်ဥပမာအဖြစ်တဘောက တရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးကြေးတွေရောဘယ်လိုတတ်မှတ်တယ်လဲဗျဟိုဟိုဟာနဲ့ကုမ္ပဏီနဲ့ဟို driver ကြားတော့
အဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ဘဲနိုင်ငံတကာ company နဲ့ရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့အာကျွန်တော်တို့ company ဘက်က 100% ခန့်လုံးပဲယူပြီးတော့ driver တွေက 90% ခန့်လုံးရပါတယ်ခင်ဗျာ
အ
ော်ကျွန်တော်အားရတဲ့တောင်းလို့ပြထားပါ
ဈေးနှုန်းကတဘွားမြို့တွေကနေပြီးတော့တဘွားတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇက်ထဲမှာပဲဈေးရရှိတာဟိုပြီးတော့ဟိုဈေးစစ်တာဘာညာ customer နဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူတို့ပါဇက်ထဲမှာရှိတယ်လို့ပဲရေးပူတာရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ over ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့ဆန်နှုန်းနဲ့တတ်မှတ်တယ်လဲဗျအ
ာကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တွက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗျာ
overway ride ဟာဒီဟိုဘောလုံးုံစိတ်ချမှုအတွက်လည်းရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ overway ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု overway ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကိုကြံခဲ့တယ်ဆိုရင် overway ride ကတာဝန်ယူသွားတဲ့ဘောကကြံခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်တို့နောက်ဟိုဟာပေါ့ဟိုခီးတဲ့တခုကိုထိလက်ရောက်ဖြစ်သွားတယ်တို့ဘာတို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကို titan နဲ့အရေးယူမှုရှိသလားရော်ကြီးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့ပစ္စည်းတွေ99ရာခိုင်နှုန်းကတော့တေချာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်ပေါင်းများစွာတန်တဲ့ပစ္စည်းတွေချန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေစက်ဆိုင်တွေချန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါအကုန်လုံးကကျွန်တော်တို့တရာခိုင်နှုန်းပြန်ရတယ်။အဓိကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတာနဲ့သူတို့ bad driver နဲ့ bad passenger သွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေကသွားတယ်ဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီ Taman taxi driver တယောက်အနေနဲ့ကလမ်းပေါ်မှာကောက်ပြီးတော့တားတယ်ကောက်ပြီးသွားတယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ် passenger နဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူး။ဘယ်သူမှလည်းမသိဘူးစီးသွားတဲ့သူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့ driver ကလည်းဘယ် passenger ဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတယ်ပြင် data ကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာတယ်ဆိုရင် check in ကျွန်တော်တို့က action ယူလို့ရပါတယ်ဗျာနောက်တစ်ခုက driver ရဲ့ပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့တတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာပိုင်းမှာ warning ပေးတယ်ပြီးရင်ကျွန်တော်တို့suspend လုပ်လိုက်တာပေါ့နော် defense suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system တွေကနေပြီးတော့တခါလဲ fire လုပ်လိုက်တဲ့အချိန်တွေဒီကျွန်တော်လုပ်တာရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တွက်ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘယ်လောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချဲ့နိုင်မယ်ဆိုတဲ့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overway company နဲ့အနေနဲ့ကတော့ဒီဒီဟို application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာရင်းနှီးမြှုပ်နှံခဲ့ရတာဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါ
ကျွန်တော်တို့ဒီ OA ride hailing တခုလည်းပဲပြောမယ်ဆိုလို့ရှင်တော့profitable ဖြစ်နေတဲ့အဆင့်ကိုကြောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်
ရှိမှာပြ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲမှုပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းချက်တဲ့နဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တတော်ကြုံတွေ့နေရတဲ့ရခိုင်အရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆိုင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပြပို့ထားမယ်ဆိုရင် VOA ရဲ့ Daily Life အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
မနေ့ကအင်္ဂါနေ့ည9:00နာရီတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းမဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါအစားအသောက်အလေးလွင်ပြဿနာကိုနိုင်ငံအတော်များများမှာ mobile application တွေဖန်တီးပြီးတော့ဖြေရှင်းလာကြပါရယ်။ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ Too Good To Go ဆိုတဲ့ app အပါအဝင်အစားအသောက်အလေးလွင်ပြဿနာကိုကူညီဖြေရှင်းပေးနေတဲ့ mobile app တွေအကြောင်းမဆူမြတ်မွန်က blogger ပြောသမျှအစီအစဉ်မှာတင်ပြထားပါရယ်။
စားတောက်ဆိုင်တွေ၊ကုန်စုံဆိုင်တွေနဲ့တခြားအစားအသောက်ရောင်းတဲ့ဆိုင်တွေမှာနေ့စဉ်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုကတော့အစားအသောက်အလေအလွတ်တွေဖြစ်ပါတယ်။မကုံလို့လွှင့်ပြစ်ရတာတွေ၊တတ်မှတ်ချိန်ကျော်လို့ဘေးဖြစ်မှာဆိုတဲ့အတွက်လွှင့်ပြစ်ရတာတွေကစီးပွားရေးကိုထိခိုက်ရတယ်လို့အမိုက်တွေဖြစ်ကုန်တဲ့အတွက်သဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေပါတယ်။ဒါကြောင့်အစားအသောက်အလေအလွတ်ပြဿနာကိုဤပညာအကူအညီနဲ့ဖြေရှင်းလာကြပါတယ်။American ပါဝင်နိုင်ငံတော်တော်များများမှာအစားအသောက်အလေအလွတ်နည်းပါးစီဖို့ mobile application တွေကိုဖန်တီးအသုံးပြုလာကြပါတယ်။ American နဲ့ထိုင်းနိုင်ငံတွေကစားသောက်ဆိုင်တွေမှာသုံးနိုင်အောင်ဖန်တီးထားတဲ့ Mint Scraps ဆိုတဲ့ application ကကိုယ်ဆိုင်မှာဘယ်လိုပစ္စည်းတွေကလေလွင့်နေသလဲ၊ပိုလို့လွှင့်ပြစ်နေရသလဲဆိုတာကိုတွက်ချက်ပေးတဲ့ app ဖြစ်ပါတယ်။ဆိုင်မှာသုံးတဲ့ကုန်စင်းကုန်ကြောက်စည်ရင်းနဲ့ဘယ်လောက်လွှင့်ပြစ်နေရသလဲဆိုတာတွေကို app ထဲမှာထည့်ပေးထားရင်အလေအလွင့်နည်းအောင်တွက်ပြီးတော့တပတ်တစ်ခါစည်ရင်းလုပ်ပေးတာမို့ကုန်စင်းကုန်ချောက်တွေကိုလိုသလောက်ပဲဝယ်ရအောင်အထောက်အကူဖြစ်ပါတယ်။တခါ 11th hour ဆိုတဲ့ application ကတော့စင်ကာပူကစားတောက်ဆိုင်တန်းတွေမှာစိုင်းဖွင့်ထားတဲ့တန်ဂျွန်ယွမ်ဆိုသူထွင်ထားတာပါ။စားတောက်ဆိုင်တွေစားတောက်ဆိုင်တန်းတွေမှာစိုင်းပိတ်ခံပြီးဘလို့အစားတောက်တွေကိုရှော့ဈေးနဲ့ရောင်းနေတယ်လဲဆိုတာကို 11th hour app ကအသိပေးနိုင်ပါတယ်။ဒီ app လိုပဲစားတောက်ဆိုင်တွေ၊ coffee ဆိုင်တွေ၊မုန့်ဆိုင်တွေမှာလေလွင့်တော့မယ့်အစားအစာတွေကိုရှော့ဈေးနဲ့ဝယ်စားနိုင်အောင်အသိပေးတဲ့ Too Good To Go ဆိုတဲ့ app ကလည်း2015မှာစထွက်ပြီးတည်းက download လုပ်ပြီးတော့သုံးနေတဲ့သူတန်းကျော်နေပါပြီ။ Britain အခြေစိုက်ကုမ္ပဏီကထွင်ထားတဲ့ app ရဲ့ဆောင်ပုဂ္ဂိုလ်က Eat Well, Save Money, Save the Planet ဖြစ်ပါတယ်။ငွေကုန်ကြေးကြမများစေဘဲအစားကောင်းကောင်းစားမယ်၊ကဘာကြီးကိုစောင့်ရှောက်မယ်လို့အထိပ္ပာယ်ရမှာပါ။Android စနစ်3ရော iOS စနစ်3 smartphone တွေမှာပါသုံးနိုင်တဲ့ဒီ application ကတော့ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ app တစ်ခုဖြစ်ပါတယ
်။ I was in a buffet restaurant and I saw all the food that was left in the evening and I asked the waiter what do you do with all this great food and I found out it's just thrown away.
သူကတော့ဂျာမနီနိုင်ငံက Too Good To Go ကုမ္ပဏီရဲ့လုပ်ငန်းအကောင့်ထဲဖော်ရဲ့အရာရှိချုပ် Thomas Bjørk Momsen ဖြစ်ပါတယ်။အဝါစားဆိုင်တစ်ခုမှာညနေပိုင်းလောက်ပိုးနေတဲ့အစားအစာတွေကိုတွေ့တော့ဒါတွေဘာလို့ဖြစ်တယ်လဲလို့စပွဲတို့ကိုသူမေးကြည့်ပါတယ်တဲ့။အကောင့်ကြီးရှိနေသေးတဲ့အစားအသောက်တွေကိုလွှင့်ပြစ်တယ်ဆိုတာသူသိရတော့တော်တော်လေးကိုနှမျောသွားပါတယ်။ဒါနဲ့တခြားဆိုင်တွေမှာရောဘလို့လုပ်တယ်လဲဆိုတာလိုက်ပြီးတော့စုံစမ်းတော့ဆိုင်တော်တော်များများမှလည်းဒီလိုပဲလွှင့်ပြစ်နေကြတယ်ဆိုတာကိုသူသိရတယ်တဲ့။နိုင်ငံတော်တော်များများမှအစားအသောက်ရှားပါနေချိန်မှာဒီမှာတော့ဒီလောက်ကောင်းတာတွေကိုလွှင့်ပြရတဲ့ပြဿနာကြီးရှိနေတယ်ဆိုတာသူသိခဲ့ရတယ်လို့ပြောပြခဲ့တာပါအခုတော့စားတောက်ဆိုင်တွေ coffee ဆိုင်တွေမုန့်ဆိုင်တွေမပိတ်ခင်မှာဝယ်သူတွေရှော့ဈေးနဲ့ဝယ်နိုင်အောင်လို့ Too Good To Go app ကချိတ်ဆက်ပေးထားပါပြီ Germany မှာ2016အစောပိုင်းကစလို့သုံးနေကြတဲ့ application ရဲ့ကျေးဇူးကြောင့်ဆိုင်တွေအနေနဲ့အစားအစာတွေကိုအလဟတ်လွှင့်ပြစရာမလိုတော့သလိုဝယ်သူတွေဘက်ကလည်းဈေးတက်နဲ့ဝယ်စားနိုင်ကြပါတယ် Too Good To Go app ကဘယ်ဆိုင်တွေမှာရှော့ဈေးနဲ့ရောင်းနေပြီလဲဘယ်နှပွဲစာကြံသေးတယ်လဲဘယ်အချိန်မှာဘယ်ဈေးနဲ့တွားဝယ်လို့ရတယ်လဲဆိုတာတွေကိုပြောပြနိုင်ပါတယ်။တွားဝယ်တဲ့အခါမှာလဲဝယ်သူကဆိုင်ကိုတိုက်ရိုက်ငွေပေးချေစရာမလိုပဲ application ကနေတဆင့်ငွေဖြတ်တာကဒီ app အောင်မြင်နေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီ application ကတဆင့်ဝယ်စားမယ်ဆိုရင်တပွဲကို2 euro ကနေ4 euro ချားလောက်ပဲပေးရပါမယ်။ဝန်ဆောင်ကအဖြစ် Too Good To Go app က1 euro ယူပြီးတော့ကျန်တာကတော့စားတောက်ဆိုင်တွေကရပါတယ်။စားတောက်ဆိုင်တွေဘက်ကလည်းအမိုက်ဖြစ်သွားမဲ့အစားဝင်ငွေရတဲ့အတွက်သဘောကျကြပါတယ
်။ Fan von wegschmeißen sind wir überhaupt nicht gerade zum Wochenende hin. Bleiben natürlich Items übrig.
Volume New Coffee Sign Kuga Manager Paul Prasak Pibare, Salu Yani de Sarego, Limbi Yarago, Tugale Machai Pulu, Pioni Rava. အထက်ထက်ပေးလို့ရတဲ့အစားအစာမျိုးဆိုရင်တော့ပိုနေလို့ဆိုင်ရှိမှာထားလိုက်လို့ရှိရင်တနင်္လာအတွင်းမှာကိုစားကျင်သူတွေကလာယူသွားကြလို့ဝမ်းသာရပါတယ်တဲ့ဒါပေမဲ့အပြင်မှာဒီတိုင်းထားပေးလို့မရတဲ့အစာမျိုးတွေကြတော့အမိုက်ပုံးနေပဲထည့်လိုက်ရတဲ့အတွက်အလေအလွင့်ဖြစ်သွားပါတယ်အခု Too Good To Go App နဲ့ကြတော့တိတ်ကိုကောင်းပါတယ်တဲ့ဝယ်စားသူတွေဘက်ကလည်းဈေးသက်သက်တတနဲ့ကောင်းကောင်းစားလို့ရသွားတယ်လို့သူကပြောပြနေတာပါ Too Good To Go App ကိုတုံးနေတဲ့ဘာလင်မြို့သူ Charlotte Boffin ကလည်းသဘောကျတဲ့သူတွေထဲမှာပါပါတယ်။အစားသောက်တွေကိုလွှင့်ပြစ်တာအတိတ်ပဲကိုမရှိတဲ့အတွက်အခုလိုလုပ်ပေးထားတာကတိတ်ကိုကောင်းပါတယ်တဲ့။ဈေးလဲပေါ်တော့သူ့လိုចောင်းသူចောင်းသားတွေအတွက်အစားကောင်းကောင်းကိုငွေသိမ့်မကုန်ပဲဝယ်စားနိုင်တယ်လို့ပြောသွားတာပါ။တခုပဲရှိတာကသူနေတဲ့နေရာနာကစားသောက်ဆိုင်တွေမှာတော့ Too Good To Go App ကိုသိမ့်မတုံးကြသေးတဲ့အတွက်တုံးလာကြဖို့မျှော်လင့်ပါတယ်တဲ့။ဒါပေမဲ့ ပြီးခဲ့တဲ့လတွေအတွင်းမှာကိုဒီ app တုံးတဲ့စားသောက်ဆိုင်အသစ်တွေအများကြီးတွေ့လာရတယ်လို့သူကပြောသွားတာပါ။ဒူးဂုတ်တူဂိုး No food wasted ဆိုတဲ့ ကမ္ဘာပေါ်မှာစားသုံးဖို့ထုတ်လုပ်ချက်ပြုတ်တဲ့အစားအသောက်တွေကသုံးပုံတစ်ပုံလောက်ကနှစ်ဆင့်အမှိုက်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစားအစာနဲ့လက်ရစိုက်ပျိုးရေးအဖွဲ့ FAO
ကပြောပါရစေ။လွှင့်ပြလိုက်တဲ့အစားအစာတွေပုတ်တိုးသွားလို့ထွက်လာတဲ့မီသိန်းဓာတ်ငွေဟာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်ကိုလေထုညဉ့်ဉန်းစေတဲ့ဖန်လုံအိမ်ဓာတ်ငွေဖြစ်တာမို့ဒီပြဿနာကိုနီးပညာနဲ့တစ်ဖက်တစ်လမ်းကဖြေရှင်းလာကြတာဖြစ်ပါရဲ့ရှင်။မဆူမြန်မောင်စီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်။ခုတော့အနုပညာလောကနယ်ကမ္
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်းရောင်တင်လောမှာတော့ညနေ10:00တောင်တက်တန်းရှိသွားပြီဖြစ်တဲ့ Lion King ပြဆက်နောက်ပြီးတော့နမဲကျော်ဂီတအနုပညာရှင်တွေရဲ့ဂီတတွေရောင်းမဲ့လေလံပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာအတိုင်းဝန်းကတင်ဒူဒူထွားတာကိုပြောပြပေးသွားပါမယ်နမဲဂီတဆုရှင်ကမ္ဘာကျော် British အဆိုတော့ Elton John ဟာဖြောပြေပွဲတစ်ခုကိုကြောင်ညာမထားဘဲနဲ့လာရောက်ပြီးတော့ဖြောပြေသွားခဲ့လို့အလုံးအားတင်ပြောရှင်သွားခဲ့ရပါတယ်။ Lion King ပြဆက်စပြီးတော့ဖြောပြေတာ20မြောက်အထိမ်းအမဲ့အဖြစ်နဲ့ပြီးခဲ့တဲ့တနင်္ဂနွေ November 5ရက်နေ့ကကပြတဲ့ Lion King ပြဆက်ပွဲကို Elton John ရောက်လာခဲ့ပြီးတော့အဲ့ပြဆက်ရဲ့ဇာတ်ဝင်တေးဖြစ်တဲ့သူ့ရဲ့နာမည်ကျော် Cycle of Life ဆိုတဲ့တချင်နဲ့ဖြောပြေသွားခဲ့ပါတယ
်To find a place on a path I'm riding and the sun
ဒီ Lion King ဇာတ်ထုတ်ပါ New York မြို့ Broadway ပြားစက်ရုံရက်ွက်မှာတတိယမြောက်ကာလအရှိကြဆုံးကပြတဲ့ဇာတ်ထုတ်ဖြစ်ပြီးတော့ကမ္ဘာတစ်လောကပြားစက်ရုံမှာ24ရုံမှာကပြဖြောပြနေပါတယ်ဒီပွဲကိုကြီးရှုသူပေါင်းလဲတန်90ကျော်သွားပြီဖြစ်ပါတယ်ကမ္ဘာမှာရေခဲဖုံးလွှမ်းနေတဲ့အန်တန်တီကတိုက်ကလွဲလို့ကျန်တဲ့တိုက်ကြီးတွေအားလုံးကမြို့တွေမှာဒီဇက်ထုတ်ကိုဘာသာစကား၈မျိုးနဲ့ဖျော်ပြနေတာဖြစ်ပါတယ်။လွန်ခဲ့တဲ့2020 1998ခုနှစ်နိုဝင်ဘာလ23ရက်နေ့မှာပဲ Lion King ရဲ့ပထမအဦးဆုံးပြဇက်ပွဲကိုစပြီးတော့ကပြဖျော်ပြခဲ့တာဖြစ်ပါတယ်ရှင်။
Jimi Hendrix, Paul McCartney နဲ့ Bruce Springsteen နောက်ပြီးတော့တခြားနာမည်ကျော်ဂီတသမားတွေမကြခင်မှာပဲနယူးယောက်မြို့ကလေလံတန်းကိုရောက်လာကြတော့မှာပါဂီတသမိုင်းဝင်ဂီတလေလံဆိုတဲ့ခေါင်းစဉ်အောက်မှာဂီတနဲ့တခြားဒူရီယာ120ကိုကန်ချီလေလံကေဟာကဒီဇင်ဘာလ2ရက်နေ့မှာလေလံပြမှာဖြစ်ပါတယ်အဲ့ဒီလေလံပွဲမှာတော့ Jimi Hendrix 1968ခုနှစ်မှာတီးခတ်ခဲ့တဲ့အနီရောင်ဂီတာလည်းပါဝင်ပါတယ်။ Hendrix ကအဲ့ဒီဂီတာကိုမိုင်ယာမီကဟိုတယ်တစ်ခုမှာတီးခတ်သွားတာပါ။
In 1968 when a festival in Miami that he was appearing at got rained out, he and other
1968ခုနှစ်မှာကျင်းပခဲ့တဲ့မိုင်ယာမီကပွဲတော်တစ်ခုမှာမိုးရွာလာလို့ဖျော်ပြေတဲ့သူတွေရောပရိသတ်တွေရောအနားကဟိုတယ်တွေကိုဝင်ကြရပါတယ်။အဲ့ဒီထဲမှာပဲသူတို့ဆက်ပြီးတော့ဖြောပြေးတီးခတ်တော့အဲ့ဂီတာနဲ့သူတီးခတ်ပြီးတော့ဖြောပြေးသွားခဲ့ပါတယ်လို့လေလံကေဟာဥက္ကဋ္ဌအလန်အက်ဒီကာကပြောပါတယ်။ဒါ့အပြင်ဘီတဲလ်အဖွဲ့တွေကပေါ်မက်ကာနီအသုံးပြုခဲ့တဲ့1953ခုနှစ်ထုတ် Golden Gibson Les Paul ဂီတာကိုလည်းဒီလေလံပွဲမှာရောင်းချပေးမှာဖြစ်ပါတယ်။ Bruce Springsteen ရဲ့ Bass ဂီတာလည်းပါမယ့်အပြင်2001ခုနှစ် Drown ကဘာလှည့်ဖျော်ဖြေပွဲနဲ့2008ခုနှစ် Sticky and Street နည်းလှည့်ဖျော်ဖြေပွဲတို့မှာ Madonna အသုံးပြုခဲ့တဲ့နောက်ထပ် Gibson Les Paul ဂီတာတစ်လက်လည်းပါဝင်မှာပါ
It's a beautiful beautiful guitar that was chosen by Madonna to be the instrument that she was going to come out and show the world that she could play the guitar and it became part
အဲ့ဂီတာကအရင်လာပါတယ် Madonna ကသူဂီတာလဲတီးနိုင်တယ်ဆိုတာကဘာကိုပြတ်တာပြီးတော့သူ့ရဲ့ဖျော်ဖြေပွဲမှာထည့်ပြီးတော့အသုံးပြုသွားတဲ့ဂီတာပါလို့လေလံကေဟာကပြောပါတယ်အဲ့လေလံကေဟာကပဲမေလာတော့ကလေလံရောင်းချပွဲတစ်ခုမှာ Jerry Garcia ရဲ့ Wolf ဂီတာကိုဒေါ်လာ2တန်းနီးပါးနဲ့ရောင်းချနိုင်ခဲ့ပြီးအခုနောက်ထပ်ဂီတာလေလံပွဲတစ်ခုကိုထပ်ပြီးတော့ကျင်းပတာဖြစ်ပါတယ်ဒီပွဲမှာဂီတာတွေအပြင်အမှုပညာရှင်တွေရဲ့အမှတ်တရပစ္စည်းတွေနဲ့Elvis Presley ရဲ့အတန်သွင်းမူရင်းတိတ်ခွေတို့ကိုလည်းရောင်းချမှာပါဒီလေလံပွဲကိုဒီဇင်ဘာလ2ရက်နေ့နယူးယောက်မြို့မှာကျင်းပမှာဖြစ်ပါတယ်ရှင
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မင်းတနာကျော်စီစဉ်တင်ဆက်ထားတဲ့တတန်ရောင်သတင်းလောအစီအစဉ်မှာခုတော့သူယုံကြည်ရအစီအစဉ်ရဲ့အလဲပါမြန်မာနိုင်ငံမှာတက်ငယ်မရိမှုယောနေစီရဲ့အတွက်တပတ်တလန်ကပဝင်းဆောင်ရနေတဲ့ဒေါ်ရီရီသားကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်မြန်မာကောင်းတဲ့ပြုဆောင်ရပါဒီလိုပထမဦးစွာစုမောင်အောင်တောင်းပေးလိုက်ပါဟဲ့ဒီနေ့အစီအစဉ်ကောင်းနေတာသူယုံကြည်ရတယ်ဟုတ်ကဲ့ပါလူတိုင်းလူတိုင်းကျမတို့တွေကကိုယုံကြည်ရကိုလက်ခံထားပြီးမိမိတို့ဘဝကိုပဲပုံဖော်တတ်ကြပါတယ်ကျမအရင်ရောက်စားကနေယခုအချိန်ထိယုံကြည်ခဲ့တာကတော့ကိုကျင်းစာတရားပါပဲဘာပဲလုပ်လို့ကိုကျင်းစာတရားကိုဒါလက်ခံထားလိုက်နိုင်ရင်ခေတ်စာတော်တော်များများကတော့အဆင်ပြေသွားတတ်ကြပါတယ်အခုအချိန်မှာမြန်မာနိုင်ငံတော်မှာပုံမှန်ဆိုးွားစွာတိုးတက်ဖြစ်ပေါ်နေတဲ့တငယ်မလေးမှုတနည်းအားဖြင့်ပေါ်ဒီအရွယ်မရောက်သေးတဲ့ကလေးတငယ်တွေကိုအနိုင်ကျင့်ဆောင်ကားခံရမှုတွေကိုဖတ်ရကြားရတဲ့အချိန်တွေတိုင်းမှာကျမစိတ်ထဲမှာဒီကိုကျင်းစာစိတ်နဲ့သူတို့ကိုယ်စားလေးရမ်းကိုထိခိုက်ခံစားရပါတယ်ဘယ်သူမှဆိုဆင်းရဲချမ်းသာမရွေးပေါ့နော်ကလေးဘဝကိုဖြတ်တန်းရရပါတယ်ဒါပေမဲ့ဖြတ်တန်းရတဲ့ပုံစံတွေကတော့အမျိုးမျိုးကွာထားကြတာပေါ့လေဘယ်လိုပုံစံနဲ့ပဲဖြတ်တန်းကြပါစေကျွေးတွေဘဝကတော့အပြည့်ကင်းစင်တယ်ဆိုတာကိုဘယ်သူမှမမြင်နိုင်ပါဘူးအဲ့ဒီလိုအပြည့်ကင်းစွာနဲ့လောကလူသဘာဝအကြောင်းပါဆိုဘာမှမသိတဲ့ကျွေးတွေကိုသူတို့သဘာဝအတိုင်းပဲကြိုးရှင်စွာဖြတ်တန်းကြပါစေဘာအတွက်ကြောင့်လဲဒီမှာသူတို့ကိုလည်းဒုက္ခမရောက်စေချင်ဘူးဒုက္ခလည်းမပေးကြပါနဲ့လို့ကျမပြောချင်တယ်သူတို့ဟိုမှာရွေးချယ်ဒုက္ခပေးသူတွေရဲ့သဘောထားကလည်းတော်တော်ရက်စက်ကြတယ်ဒီလောက်စဉ်းစားနေတဲ့တရားမရှိရုံမှာရွေးချယ်နိုင်ရတဲ့သူတွေကိုလည်းအမှန်ကိုဆက်ဆုံးမိပါတယ်။မ အခုလိုဖြစ်ပြနေကြတဲ့အဖြစ်အပျက်အကြောင်းအရာတွေအဓိကအခြေခံတရားကလည်းကိုကျင်းသာစိတ်အားနည်းလို့ဖြစ်မယ်ဆိုပဲကျွန်မထင်မြင်မိပါတယ်အမှန်ကဘယ်သူမှမစိုးနာကြအောင်လုပ်လို့ရှိရင်လူမပြောပါနဲ့တတိပံတောင်မှမကြိုက်ကြပါဘူးအဲ့ဒါကိုဘာမှပြန်မလုပ်နိုင်ကြဘဲနဲ့အားနည်းတဲ့နားမလည်သေးတဲ့အရွယ်လေးတွေကိုတစ်ခုခုများလုပ်တော့မယ်ဆိုရင်အနည်းဆုံးတော့ကိုကျင်းသာတရားအတီတွေနည်းနည်းတော့ဝင်ပြီးဆန္ဒပေးကြကြည့်ချင်ပါလေလူအတိုင်းဝိုင်းပါဝင်ချင်ပါအင်မတန်မှအကြီးတန်းရုံဆုံးလာတဲ့ကလေးသူငယ်တွေပေါ့ရက်စက်ရုံမှမှုများတော့ကျွန်တော်တို့ပါဝင်ချင်များကလည်းလက်မခံကြပါနဲ့ဝိုင်းဝင်းပြီးတော့လေကုညီခေါ်ထုတ်ဖြည့်ရှင်းပေးကြပါကလေးလေးတွေကိုလည်းပုံမိုးကျင်းလာတာနဲ့ချစ်ခင်အားပေးကြပါကျမတို့တွေကဝိုင်းဝန်းကူညီပေးကြတယ်အနည်းဆုံးသူတယောက်ရဲ့ဘဝကိုတောင်ကယ်တင်ခဲ့နိုင်တယ်ဆိုရင်ဘလို့တော်တော်ကိုစဉ်းစားစရာကောင်းနေပါပြီအမေစိတ်ခံရတဲ့ခြေလေးတွေရဲ့ရှင်တွေကဒဏ်ရာဒဏ်ချက်တွေကိုလည်းကျမတို့တွေကရှင်းနာစွာနဲ့ဝိုင်းဝန်းပြီးကူညီပူဇော်တုပ်ပေးကြပါဆိုကျမအနေနဲ့ကတော့ကျမယုံကြည်ရာကိုကျင်းစာတရားကိုလက်ခံချပြီးတော့အပြည့်ကင်းစင်ဖြစ်စရာကောင်းပြီးဘယ်တော့မှနောက်တစ်ခါပြန်မရနိုင်တော့တဲ့ခလေးလေးတွေရဲ့ဘဝကိုအတွက်နိုင်ဆုံးကျေတည်နိုင်ဖို့အတွက်ပူဇော်ဉာဏ်ဉာဏ်ရှိတဲ့လောက်တော့ကျွန်မကြိုးစားဆောင်ရွက်သွားပါမယ်အားလုံးကလည်းဝိုင်းဝန်းကူညီပေးကြနိုင်မယ်လို့ကျွန်မယုံကြည်ပါတယ်ရှင်ကျွန်မကြီးတာပါအားလုံးကိုချစ်ခင်နေသားစွာနဲ့ကျေးဇူးတင်ပါတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြာရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင်
American သမ္မတ Donald Trump နဲ့ Australia ဝန်ကြီးချုပ် Malcolm Turnbull တို့ဒီကနေ့တနင်္လာနေ့မနက်ပိုင်းတွေ့ဆုံကြဖို့ကနေဦးစီစဉ်ခဲ့ပေမယ့်ဆင်းရဲပွဲမှာတော့ဂျပန်ဝန်ကြီးချုပ် Shinzo Abe လည်းပါဝင်ခဲ့ပါတယ်။အထူးသဖြင့်တော့မြောက်ကိုရီးယားရဲ့ Nuclear လက်နက်နဲ့ Pending တက်ဒုံးကျည်အစီအစဉ်တွေအပေါ်တုံ့ပြန်ကိုင်းတွယ်ရေးနောက်တရုတ်ဘက်ကရေပြင်ပိုင်ဆိုင်မှုကိုတိုးချဲ့ပြောဆိုလာနေတဲ့ကိုထိတ်ညစ်ရေးတို့ကိုအဓိကထားပြီးဒီသုံးနိုင်ငံစလုံးတို့အနေနဲ့စိုးရိမ်မှုတိုးလာတာကိုပြသနေတာဖြစ်ပါတယ်။ငင်းချင်းရင်းနဲ့တည်ငြိမ်ရေးကိုစောင့်ကြည့်နိုင်မှုအတွက်သုံးနိုင်ငံထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ရေးကအထူးကဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်ရှင်။အီရန်နဲ့အီရန်နယ်စပ်တစ်လျှောက်မနစ်တနင်္ဂနွေနေ့တုန်းကလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်လူပေါင်း300ကျော်သေဆုံးပြီး2500ကျော်ထိခိုက်ဒဏ်ရာရထားပါတယ်။လူပေါင်း328ဦးသေဆုံးခဲ့ရပြီးအများစုကကာမန်ရှားပြည်နယ်ရှာပိုးအီဇာဟက်မြို့ကအများဆုံးဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္လာနေ့မှာဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုကရိုဟင်ဂျာအရေးစိုးရိမ်ချက်ကိုတင်သွင်းခဲ့တာဖြစ်ပြီးမြန်မာဘက်ကတော့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ကပြန်လည်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရိုကေးကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာမောင်တော်ဘူးဒီတောင်ရေတိတောင်မြို့နယ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားအလွန်အကျွံသုံးစွဲခဲ့တာမရှိဘဲစစ်ပွဲဆိုင်ရာဥပဒေတွေနဲ့အညီဆောင်ရွက်ခဲ့တယ်လို့မြမတက်မတော်ကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကမတင်ရထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitek Sonyak ဖြစ်ပါတယ်။ PO American အသံမနက်ခင်မြမဘာသာအစီအစဉ်ကိုမြမစံတော်ချင်းမနက်6နာရီနဲ့9နာရီချီလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောသားရှင်များနဲ့တကွမြမပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.